လူသေးဆုံးမှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်အဓိကရုံးအပေါ်ကော်မရှင်ဖွဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့တောင်းဆိုချက်ကိုကန့်ကွက်တဲ့အနေနဲ့မန္တလေးမြို့မှာရဟန်းရှင်လူပြည်သူတွေဒီနေ့စုပေါင်းဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအရာရှိကြီးတွေမြန်မာနိုင်ငံကိုလာရောက်စဉ်ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးသမ္မတဦးသိန်းစိန်ရဲ့ပြောကြားချက်တွေအတိုင်းအကောင့်ထေဖော်ဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။အင်အား100လောက်ပဲဆန္ဒပြဖို့အာဏာပိုင်တွေကခွင့်ပြုထားပေမဲ့တန်ဃာရီရောပြည်သူတွေပါထောင်ထဲချီပါဝင်လာတာကြောင့်လုံခြုံရေးကိုလည်းအပြည့်ယူခဲ့ရတဲ့မန္တလေးမြို့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့မန္နနာချမ်းကြီးပြောပြပေးပါအောင်ရှင်
။မန္တလေးမြို့ကတန်ဃာရော်တွေဦးဆောင်ပြီးထောင်ထဲချီရဲ့မြို့ကန်လူလူတွေကနေအဖြူရောင်တီရှပ်တွေကိုဝတ်ဆင်ထားပြီးတော့ဒီနေ့မနက်10နာရီလောက်မှာဆန္ဒပြခဲ့ကြတာပါ။မကြသေးခင်လအတွင်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရခိုင်မွတ်စလင်အထီးကရုံတွင်လူ့အခွင့်အရေးချုပ်ဖောက်မှုတွေရှိခဲ့တာကြောင့်စုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်ဒါနာကသူခီးစဉ်တွင်သမ္မတဦးသိန်းစိန်အစိုးရကိုတောင်းဆိုခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့တာဖြစ်တယ်လို့ဦးဆောင်တန်းကားတော်တစ်ပါးကပြောပါရယ်။၃ရက်ကြာပြုလုပ်မဲ့ဒီဆန္ဒပြပွဲမှာသက်ဆိုင်ရာအာဏာပိုင်တွေကအင်အား100သာပါဝင်ဖို့ခွင့်ပြုခဲ့ပေမဲ့နောက်ပိုင်းမှာတန်းကားတော်တွေရောလူတွေပါတော်တော်များများပါဝင်လာခဲ့တာဖြစ်တယ်လို့မန္တလေးမြို့ကသတင်းတော်တူကပြောပြပါရယ
်သူဟိုတက်တဲ့ကောင်းစင်ကတော့ဟိုသမရကိုဖောက်ခံတယ်ဆိုတော့ဖိုင်မှုတွေခြင်ထားတယ်လူတွေကတော့တီးချက်ပေါ့နော်ရှေ့နည်းနည်းသာမှသူတို့ဟိုဥသိမ်းစိန်ကိုဖောက်ခံတယ်ဆိုတော့ဆာလာရေးထားတယ်နောက်ကတော့ကုလားတန်တမန်ဟိုခုနနနာကိုဆန့်ကွက်တယ်ဆိုပြီးတော့သူ့ကိုခေါ်စင်လောက်ထားတဲ့ပုံနဲ့လူတွေကဝစ်တယ်သူတက်ခဲကိုတစ်ထောင်လုံးဆိုတာပဲသူရောင်းတယ်ရောင်းပြီးတော့သူရမုံွေချရတယ်ပေါ့နော်ပြီးရင်ပါဝင်နေတယ်ကြတော့ခဏပဲသမ္မတကြီးကိုထောက်ခံပါတယ်သူသမ္မတကြီးချဲ့မှတ်ပါတယ်ဆိုတော့စာသားတွေပေါ်ကြတယ်ကြာနာကိုတော့ခဏပဲအဖောက်ခံမှုပါညာတန်းွက်တယ်ဆိုတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ရခိုင်ပြည်ကဒုပီလို့ခဏပဲရခိုင်ကိုမသိနဲ့ပါညာအမျိုးတွေရောဟောကြတယ်ဗျခဏနာတော့တိကျတယ်မသိတော့တယ်မျိုးတော့ကျွန်တော်မကြမိဘူးဗျ
မထင်မဖက်အင်အားများလာတာကြောင့်ယူနီဖောင်းနဲ့ရောအရက်ဝတ်တွေနဲ့ပါလုံခြုံရေးကိုအပြည့်ယူထားတာတွေ့ရပြီးဆန္ဒပြပွဲကတော့အဟန့်တားမရှိအေးအေးဆေးဆေးနဲ့ပဲပြီးဆုံးသွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောပြပါတယ်။အခုလိုဆန္ဒပြဖို့အတွက်လူမှုကိုစီယုံလှုံ့ဆော်ခဲ့တာနဲ့ပတ်သက်ပြီးဆန္ဒပြပွဲကိုဦးဆောင်ခဲ့သူမန္တလေးမြို့မစိုးရိမ်တိုက်တဲ့မှာအရှင်ဝီရသူကမိန့်ကြားပါတယ်။
လောရတဲ့ဘက်တော်ကလည်းဥပဒေအရဒီလက်ထက်ကဏ္ဍကိုချက်ချင်းကြတဲ့ပုံနဲ့သဂရာယိုအမှတ်ချက်တဲ့ပုံကိုဒီပြည်မီးတွေထုတ်ပြီးတော့ရောင်းတယ်လေတစ်ချို့တစ်ချောင်းဝါရနဲ့တော့ဖောက်ကန်နေရယ်ယူဆိုပြီးအဲ့ဒါလေးတွေကနေ့စဉ်နဲ့ညတနေ့ညရောင်းရတယ်တောင်းရရောင်းတယ်တောင်းရရောင်းတယ်နောက်ပိုင်းရက်တွေခုနကရောင်းတယ်ဒီနေ့ဆိုလို့ရှိရင်ဒီပြောင်းပြီးအကုန်လုံးပြန်သွားတယ်ပြတ်သွားတယ်ဗောနော်အဲ့ဒီလိုတစ်ချက်လေးတွေနဲ့ဖြောက်ဝင်ထားတယ်ပြီးတော့ဒီအင်တာနက်ကလည်းအများကြီးကြီးနေတယ်ပြီးတော့ပေါ်လာတယ်လည်းလိုက်ကြည့်တော့ကတ်တယ်လေအဲ့တော့ဒီတော်လာကြီးကိုထောက်ခံရတဲ့ဒီကမိမိတို့ပါဝင်တက်ရလာတယ်ပါဝင်ဟိုလက်ချောက်လာတယ်ဆိုပြီးတော့အဲ့ဒီစာရီလက်ဖြတ်ဝင်ထားပါတယ်တင်တာတော့တရားပဲဒါပေမဲ့တော့ကနေတရားကြည့်ပြီးတော့လိုက်လာတာဒီကြောင့်အင်းနဲ့လည်းမစားဘူးရောနော်အင်းနဲ့ဆန္ဒပြတာသူတို့ဖိကားတရားတော့ဒီကျိုးဝါနဲ့ပါရှိတဲ့တရားပဲကျိုးဝါရဲ့အပြင်နောက်မှာရှိတဲ့ဒီပြည်မှုစာရေးပြန်လာလာတော့သူတို့လည်းလည်းတိုင်းဆိုင်ရာပါဝင်ကြည့်တာပါနော်
ဒီဆန္ဒပြပွဲမှာမန္တလေးမြို့ကနာမည်ကြီးကျောင်းတိုက်တွေဖြစ်တဲ့မစိုးရိမ်တိုက်တစ်မစိုးရိမ်တိုက်ဟောင်းမြရောင်တိုက်တို့အပါအဝင်မြို့နယ်လေးမြို့နယ်မှာရှိတဲ့ကျောင်းတိုက်ကတန်ဃာတော်တွေထောင်ထဲချီပါဝင်ခဲ့ကြတာပါဒါပေမဲ့ဆန္ဒပြပွဲမတိုင်ခင်ကတော့တန်ဃာမဟာနာယကအဖွဲ့ကနေဒီဆန္ဒပြပွဲမှာတန်ဃာတော်တွေပါဝင်ပတ်သက်ခွင့်မရှိတဲ့အကြောင်းကျောင်းတိုက်တွေကိုစာထုတ်ပြန်တတိပေးခဲ့တယ်လို့အရှင်ဝီရသူမစိုးရိမ်ကဆက်မိန်ပါတယ
်တန်ဃာတွေကိုတန်ဃာနာယကကကျောင်းလမ်းကိုစာဆင့်ပြီးတော့ကျောင်းလမ်းဖြတ်သွားတယ်ဒီကိစ္စနဲ့ပတ်သက်ပြီးပါဝင်လက်သက်မှုမရှိမရှိသေးခြင်းလို့ပြောနော်အဲ့ဒါကိုခရိုင်တာသမားကြီးကလည်းဦးဇင်းကိုယ်တိုင်လာပြီးဒီကိစ္စကိုသွားကြရမီးတာလားတားပါတယ်ဦးဇင်းကလည်းအောင်လက်မခံနိုင်တော့ဘူးဒါကြောင့်မို့လို့မတရားတဲ့အမှုဆိုလို့ရှိရင်ကျောင်းလမ်းကိုဝန်မလဲဘူးချုပ်ကိုပသားနေဆိုပြီးအဲ့ဒါသာဝါရီဒိန်းချန်းစွာလိုက်လာကူပါဝင်ဆက်ဆောက်ဖို့ဆိုပြီးတော့ပါဝင်ပြီးတော့လောက်လိုက်တာပါနော
်သမရဦးသိန်းစိန်ဆိုရကတော့ပြီးခဲ့တဲ့လတည်းမှာပဲဒီရခိုင်ပြည်နယ်အဓိကရုံးနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းခဲ့ပါတယ်။လအတန်ကြာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်ရခိုင်တိုင်းရင်းသား31ယောက်၊မွတ်စလင်46ယောက်ပါဝင်လူ89ယောက်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာသူ100နီးပါးနဲ့အင်ဂျီ4800ကျော်ပျက်စီးဆုံးရှုံးခဲ့ရတဲ့အတွက်ဒုက္ခသည်ပေါင်း6000ကျော်ရှိခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။